วันนี้ก็ทิศสาเลบาเรก็ทุกข์สัจจะสราสาปิตบောอยะติยะเมทุกข์ทิศาเนเลตฤตบောอยะชุติยะชุมัยยะเมทุกข์ทิศา2မျိုးခွဲတော့ပါတယ်ဒီတော့အဲ့ဒီ2မျိုးတည်းကလက်တွေ့ကျင့်သုံးရတဲ့ဒုက္ခသစ္စာဘယ်မှာထင်ရှားနေသလဲဆိုတာလည်းမင်းရရှင်းလင်းသွားပါတယ်မျက်စိနာနာနှာခေါင်းရှားကိုစိတ်ခေါ်တဲ့ဒဝါ6ပါးမှာမြင်စရာကြားစရာအစရှိတဲ့အာယုံ6ပါးအန္တယုတ်ဒုက္ခသစ္စာထိုက်တဲ့တရားတွေဆိုတာမနေ့ကတစ်ခုချင်းတစ်ခုချင်းတိသာယုံမြခွဲပြောသွားပါတယ်တိသာတွေတွေ့တာတွေခံစားတာတွေပေါ့လေနတ်တရားတွေကဒါတော့အထင်ရှားဆုံးပဲယင်တိကြာတိနတ်တိစာတိထိတိစေကုတိပေါ့လေအဲ့ဒီအတိလေးတွေနဲ့အာယုံနဲ့ဆိုင်ရဒွါရမှာစုံစည်းပုံပေါ့လေဖတ်တာစုံစည်းတဲ့အခါမှာကောင်းဆိုးအမျိုးမျိုးခံစားမှုဖြစ်သွားပုံလေးလည်းပဲမနေ့ကသမီးကပြောခဲ့ပါတယ်နတ်တရားတွေမှာတော့သူတို့ကတော့အထင်ရှားဆုံးပါပဲလက်တွေ့ရှုလို့ဖြစ်လို့ရစကောင်းနဲ့နာဒုက္ခသစ္စာထိုက်တဲ့တရားတွေဒါရီယာဒုက္ခိုက်တဲ့သူအကြောင်းအားလဲဆိုတာပေါင်းစပ်ပြီးတော့မရှိမလောက်လို့ဟောလိဖြစ်နေကြတာအဲ့ဒါတွေကိုပဲသူ့ဘာသာအလိုက်ညင်နေကြတယ်နာနေစားတယ်ထိတယ်တိတယ်စိတ်ကူးတယ်ကြံစည်တယ်စသည်ဖြစ်နေတာပါအပိဓမ္မာသဘောရခွဲချမ်းပြီးတော့စိတ်ဖြာပြီးတော့ပြရမယ်အရာဖြစ်ပြမယ်လို့သုတ်တန်သဘောအရာကတော့အများနားလေတဲ့ဤနဲ့ပဲအဲ့ဒါဒီဒုက္ခိတ္တဉ္စဖြစ်သွားရဟာကိုမြင်မြင်နဲ့ကြားရင်ကြားရဲနားရင်နားရဲစားရင်စားရဲထိရင်ထိရဲသိရင်သိရဲပေါ့ကိုယ်ရဲစားနေစောင်းနေငဲ့ရဲကြွားရဲလှမ်းနေချရဲပေါ့လေတုတ်တံအမြင်နဲ့ပဲအပေါင်းလိုက်ရှုမှတ်ပြီးတော့ရပုံမင်းရလည်းပဲအမြင်ပြောခဲ့ပါတယ်ဒီမှာအဲ့ဒါလေးဒီနေ့ဆက်လက်ပြီးတော့ဆွေးနွေးလက်တွေ့နဲ့ပေါင်းစပ်ပြီးတော့ဆွေးနွေးတင်ပြဖို့ပါပဲဟိုရှိရှိကပုဂ္ဂိုလ်တွေရောပေါ့လေနောင်လာတဲ့ပုဂ္ဂိုလ်တွေရောအခုလိုပေါင်းလိုက်ဖြစ်ဆဲမှာရှုမှတ်ခါစားပေါ့လေဝိရိယတတိတမာရီအာမကောင်းသေးခင်အစာပိုင်းကစပြီးတော့ပေါ့လေဒုက္ခသစ္စာကိုပိုင်းခြားသိပါတယ်သမုဒယသစ္စာကိုပယ်ပါတယ်និရောဓသစ္စာလည်းမျက်မှောက်ပြုပါတယ်မဂ္ဂသစ္စာလည်းပဲဖြစ်ပွားစီပါတယ်ဆိုတဲ့ဟာနှလုံးသွင်းရှုမှတ်လို့မဖြစ်ပါဘူးဖြစ်လို့လည်းမရှိပါဘူးဒါကတော့စာရီသဘောတသက်လောက်ပဲရှိပါတယ်လက်တွေ့ကြကြခုနဒုက္ခသစ္စာတွေအစုလိုက်အစုလိုက်ပေါ်စေကာလမှာလေးပါရှုမှတ်တဲ့အချိန်ကစပြီးတော့တည်တည်ချာချာချင်းသားကဆီရဆိုင်ပြီးတော့ဆွဲမဲ့စွာရှုလို့ရှိရုံလေးမှာစိတ်ကလေးစူးစီးမှုအပြည့်သွားလို့ရှိရင်နောက်ခါမှာဒုက္ခသစ္စာကိုအလိုလိုပဲပိုင်ချတည်ပြီးသားဖြစ်သွားပါလားအရိယမရဲ့ရှေပြေပုပ္ပဝကမဲ့ကိုလည်းပဲအလိုလိုပွားပြီးသားဖြစ်သွားမှာပါပဲအဲ့ဒီနည်းနဲ့ဆက်သွားလို့ဝိပဿနာဉာဏ်ဤအစဉ်တိုင်းတက်ပြီးတော့ နောက်ဆုံးရင်းကျက်ပြည့်စုံသွားတဲ့အခါမှာနိရောဓသစ္စာကိုအရိယာမေနဲ့မျက်မှောက်ပြုနိုင်တဲ့အခြေအနေကြီးရောက်သွားမှာပါပဲ။ဒီတော့ဝဋ္ဌသစ္စာနှစ်ပါးနဲ့ဝဋ္ဌသစ္စာနှစ်ပါးနဲ့ဝဋ္ဌသစ္စာတစ်မျိုးနဲ့ဝဋ္ဌသစ္စာနှစ်မျိုးပေါ့ဒီနှစ်မျိုးဟာအလုံးလို့ဖို့ကတော့ဝဋ္ဌသစ္စာနှစ်မျိုးအစားပြီးတော့အလုံးလို့ဖို့ဆိုတာရှိပိုင်းကလည်းပြောခဲ့ပါတယ်ဝဋ္ဌသစ္စာနှစ်မျိုးကဘယ်လိုအခြေအနေရှိလို့နည်းနည်းဝဋ္ဌသစ္စာလည်းဘယ်လိုအခြေအနေရှိလို့မြင်နိုင်ခဲ့တယ်ဆိုတဲ့အချက်ကလေးတော့စောစောကြီးကထည့်သွင်းပြီးတော့ထက်ချန်သမီးအရှင်းလင်းထားဖို့လည်းလိုပါတယ်အဲ့ဒါလေးဒီနေ့သင်ပြပါမယ်ဝဋ္ဌသစ္စာနဲ့ဝဋ္ဌသစ္စာနှမျိုးစီခွဲပြီးတော့ခေါင်းစဉ်အနေနဲ့ပြတ်ထားရမှာရှင်ဘိသစ္စာနှစ်ပါးကတော့ဒုတိယစတ္တဂံဘီရာနိလို့ဒီလိုဆိုထားပါရဲ့မြင်နိုင်ခဲ့လို့နည်းနည်းတဲ့သစ္စာနှစ်ပါးတဲ့ဒီလိုဆိုပါရဲ့နောက်ပဲဟောတဲ့သစ္စာနှစ်ပါးကိုတော့ဂံဘီရတ္တဒုတိယစာနိလို့ဆိုထားပါရဲ့နည်းနည်းတဲ့အတွက်မြင်နိုင်ခဲ့တဲ့သစ္စာနှစ်ပါးလို့ဒီလိုဆိုထားပါရဲ့ဒီမှာအဲ့ဒီဟောတာလေးလည်းပဲရေဥစွာနားလည်ထားဖို့ဒုက္ခသစ္စာနဲ့သမုဒိယသစ္စာကမြင်နိုင်ခဲ့လို့နည်းနည်းတဲ့နိရောဓသစ္စာနဲ့မေဃသစ္စာကတော့နည်းနည်းလို့မြင်နိုင်ခဲ့တဲ့တရားတွေသူဆိုပါတယ်ဒါကိုနည်းနည်းလေးပေါ်လွင်အောင်ဆက်ပြောရမယ်ဆိုရင်ရှင်ဘိုင်ဝဋ္ဌသစ္စာနှစ်ပါးတွေကပထမဆုံးဒုက္ခသစ္စာဟာဖြစ်ပေါ်ခြင်းအရာထင်ရှားပါတယ်ထင်ရှားပုံကလမ်းသွားရင်းကစူးစူးတာပဲဖြစ်ဖြစ်ခလုတ်တက်မိတာပဲဖြစ်ဖြစ်ပေါ့လေတစ်ခုခုကြောင့်ဖြစ်သွားပြီဆိုလို့ရှိရင်ထင်ရှားတယ်သူကအမလေးနားလိုက်တာဆိုတော့ပါလေအဲ့ဒါလို့ပြောဆိုရတော့အနေထားကြီးရောက်သွားနိုင်ပါတယ်အဲ့ဒီအရာထင်ရှားတယ်လို့ဆိုပါတယ်ဒုတိယသစ္စာကတော့မုတ်ပဲစီစားစလို့တဲ့အခါသမင်းစလို့တဲ့အခါရေမုတ်တိတ်တဲ့ကတောက်လို့တဲ့အခါစသည်အနေအားဖြင့်ပေါ်လေသူကတော့ထင်ရှားပါတယ်သူကအဲ့ဒီထင်ရှားစေရထင်ပေါ်တာမဟုတ်လို့ထင်ရှားပါတယ်သို့သောဒုက္ခသစ္စာရဲ့လက္ခဏာသဘာဝလက္ခဏာသမုဒိယသစ္စာရဲ့သဘာဝလက္ခဏာအဲ့ဒီလက္ခဏာကိုထိုးရင်းသိမှုကတော့နှမျိုးလို့မလွယ်လှပါဘူးနည်းနည်းလှပါတယ်အဲ့ဒီသဘောလေးတော့ရှင်းဥစွာနားလည်ထားဖို့လိုပါတယ်တရားရှင်းပိုင်းသစ္စာနှစ်ပါးဟာမြင်နိုင်ခဲ့လို့နည်းနည်းတယ်လို့ဒီလိုဆိုပါတယ်ဒီမှာဒီနေရာဌာနမှာဒုက္ခအကြောင်းတွေရတော့စာထဲမှာတော့အမျိုးအမည်နဲ့ခွဲပြီးတော့ဟောဒီပြထားတာတွေရှိပါတယ်ဆယ်မျိုးတော့ရှိပါတယ်ဘုန်းကြီးကတော့ဒီဆရာများရဲ့အလိုအရ၃မျိုးလောက်ပဲခွဲပြီးတော့ပြပါတော့မယ်ဒုက္ခဟာတိဒုက္ခနဲ့စင်္ခါရဒုက္ခနဲ့သုံးဝိပရိနာမဒုက္ခရဲ့လို့သုံးမျိုးရှိပါတယ်အဲ့ဒါလေးတော့အကျဉ်းစားမှတ်ထားဖို့ပါပဲအဲ့ဒီဒုက္ခကလည်းပဲကာယိကဒုက္ခနဲ့စေတသိကဒုက္ခနှမျိုးခွဲထားပါတယ်ကာယကသုစာကိုရှင်ရလို့ဆိုရမှာပါလေ ကိုယ်ပါပေါ်လေဆင်းရဲပေါ့လေအမာရီပူရာရီအေးရာရီတောက်နာတင်းနာရီအထီအတွေ့တွေကလွန်ခဲ့ပြီဆိုလို့ရှိရင်ကိုယ်ဆင်းရဲမှုဖြစ်လာတာပါပဲအနာရောဂါကြီးဖြစ်တဲ့ကောင်ဆိုရင်ကိုယ်ဆင်းရဲမှုကိုဆိုးရတဲ့တမအဲ့ဒါကိုတော့ကာယကဒုက္ခလို့ခေါ်ပါတယ်စိတ်ဆင်းရဲမှုပေါ့လေဒီမှာ2မျိုးရှိပါတယ်အလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့ဒုက္ခဒုက္ခဟာကာယကဒုက္ခ2မျိုးနဲ့စိတ္တိကဒုက္ခက2မျိုးဆိုတော့3မျိုးလို့ဆိုရပါတယ်။ဒါကိုယ်ရဲ့စိတ်ထဲမှာအနေဆိုးအခက်ခဲတဲ့အရာတွေထိပါလာပြီဆိုလို့ရှိရင်လောလောဆယ်မှာတော့တကယ်ကိုပဲအဲရှင်းပါတယ်ဒုက္ခဒုက္ခဆိုတာဘောလीအတိပ္ပတုစကားဆက်ဆက်ပြီးတော့ပြောထားတော့တာအလွန်အကျွံဆိုတဲ့အနေအထိပဲယူရပါတယ်အလွန်အကျွံကိုဆင်းရပါတယ်နာမနာဘောလीဆင်းရမှာဆင်းရကလေးအတိပ္ပတုရပါတယ်ဒီမှာဒါလူတွေကြုံနေတာထင်ရှားပါတယ်ဒီမှာဒုက္ခဒုက္ခကတော့လောကမှာတကူရေစောင့်နေပြည်စုံဖို့မိသားစုစောင့်နေပြည်စုံဖို့အစကြီးကျယ်ခန္ဓာသမျှစိတ်ချမ်းသာဟူသမျှဆိုလို့ရှိရင်မဖြစ်ဖြစ်အောင်ပေါ့လေမရရအောင်ပေါ့လေအဲ့ဒါဒီလုံပန်းရပါတယ်ထူထောင်ရပါတယ်အဲ့လိုထူထောင်ရတဲ့ဆင်းရဲမျိုးကတော့ပြုပြင်မှုနဲ့ထူထောင်မှရနိုင်တဲ့ဆင်းရဲမျိုးကတော့သင်္ခါရဒုက္ခပါပါတယ်မကင်းနိုင်ပါဘူးလူချမ်းသာနတ်ချမ်းသာပြမချမ်းသာရဖို့အရေးမှာတော့ဘယ်လောက်ကြီးကျယ်တယ်လဲဆိုတာတော့အဲ့ဒါတော့ခံမှန်းကြည့်ပေါ့ဒါနကုသိုလ်တွေလုပ်ရတာရှိကကုသိုလ်တရားကြီးကောင်းရတာစိတ်ဓာတ်ပုံပြအတိမဏိတိုးအောင်လို့ဘာဝနာတရားတွေပေါ့ပြုလုပ်ရတာကိုစားစီပြီးလို့ရှိရင်သူပွင့်နေပွဲတဲ့အခန္ဓာတွေပါရရှိလို့ရှိရင်လည်းကိုစားစီရတဲ့ကိစ္စတွေပွင့်နေပွဲတဲ့နေဝင်ရတဲ့ကိစ္စတွေဆိုလို့ရှိရင်တော့ပြည့်ရစီရတဲ့တောင်းနေဟာဘယ်လောက်ကြီးတယ်ဆိုတော့စဉ်းစားကြည့်ပေါ့အဲ့ဒီသင်္ခါရဒုက္ခအမျိုးမျိုးနဲ့ပထမဆုံးဖန်တီးကြည်ထောင်ပြီးတဲ့နောက်ပိုင်းမပြောပါလောက်တဲ့ဒီချမ်းသာလေးကိုခံစားနေတော့မှာပဲဖြစ်မှုရင်းမှုပြက်မှုခေါ်တဲ့သင်္ခါရထုံးစံအရာပေါ့လေအဲ့ဒါတွေကတော့တရားသဘောပြောတာမဟုတ်လို့ဒါတော့မသိတာကိုထင်ရှားပါဦးအချိန်နေပြတ်တော့မယ်အရေးရောမျိုးမြင်တဲ့အချိန်ကစပြီးတော့ပေါ့လေအချိန်ဆက်ရောက်ချုပ်ပြုတ်ကိုယ်ကွင်းဖို့ပေါ့လေတည်မင်းငင်တဲ့အခါဒီကံဒီအခါမျိုးမှာကိုယ့်ဘဝကိုစဉ်းစားကြည့်ပေါ့အဲ့လိုအချိန်နေမျိုးစိုက်နေတဲ့ပုံစံတွေလည်းပဲဘယ်နှမျိုးတွေ့ခဲ့ဘူးတဲ့ဘူးလဲဆိုတာလည်းအဲ့လားလည်းစဉ်းစားကြည့်ပေါ့ဒီမှာဒီတော့သင်္ခါရဒုက္ခနဲ့ထူထောင်ထားတဲ့အရာတွေဟာလည်းပဲအခိုက်အတန့်အားဖြင့်တော့ချမ်းသာတယ်လို့ထင်ရပြီမယ်လို့သူတို့နဲ့မလွဲမသွားမလွဲမကင်းသာဘို့ဒီခွက်ခွာရတော့မယ်ဆိုလို့ရှိရင်ဘယ်လိုဝင်နေစရာကောင်းမလဲဆိုတာကြည့်ပေါ့ကောင်းတော့ကတော့ကောင်းနေသားပဲနောက်အကြောင်းမတိုက်ဆိုင်တော့မကောင်းတဲ့အခါကျတော့ဝိနည်းစောနဲ့ခွဲရတဲ့ဒုက္ခတွေအားလည်းပဲမသက်သာလာပါဘူးဒီတော့ပြည်ပြည်မျိုးမျိုးမျိုးနဲ့သင်္ခါရဒုက္ခနဲ့ဖန်တီးထားတဲ့မပြောပါလို့တဲ့ချမ်းသာလေးပေါ့လေအဲ့ဒါလေးကိုခွဲခွာတွေ့ကြည့်ပေါ့သင်္ခါရဒုက္ခချမ်းသာကြည့်တော့သင်္ခါရကိုဖန်တီးထားတဲ့ချမ်းသာများသလောက်ခွဲခွာရတော့မယ်ဆိုလို့ရှိရင်ဆင်းရဲကဘယ်လောက်ရှိတယ်ဆိုတော့ကြည့်ပေါ့ ထိတိဆုခဝိပရိနာမဒုက္ခလို့ခေါ်ပါတယ်ခန္တီထာလို့အကြောင်းညညုံတုံးတော့ကောင်းနေတာပဲချမ်းသာနေတာပဲအကြောင်းညညုံတဲ့အခါကျတော့ပြောင်းလဲဖောက်ပြန်ပြီးတော့မကောင်းပဲဖြစ်ရတာဟာလူတိုင်းလူတိုင်းမှာကျုံနေပါတယ်အဲ့ဒါဝိပရိနာမဒုက္ခခေါ်ပါတယ်ဒီဒုက္ခမျိုးကတော့လောကသားတွေဘယ်သူမှမလွတ်ပါဘူးဒီမှာတဘိုးတက်ထားတဲ့နွားများရှေ့သွားပြန်လဲတဘိုးကခံနေတော့နောက်မှာခါလဲနောက်မှာလည်းပဲလဲတုပ်ဆိုတာခံနေတော့ဘဝဆိုတာမလုတာမလက်တာဖြစ်နေရတယ်ဆိုတာအဲ့ဒီဒုက္ခလေးတွေကြိုတင်ပြီးတော့တည်နာလဲထားဖို့လိုရတယ်အဲ့ဒီလိုဒုက္ခမျိုးကိုအတွေ့အခေါ်အရတော့ဒုက္ခမှာတော့တည်တယ်တော့တည်ကြပါတယ်ကုနာစားလို့ဝါလို့တောက်လို့တဲ့အခါမျိုးမှာလည်းပဲသူရတိစာဆိုတာမျိုးကတော့နည်းနည်းအဲထင်ရှားပါတယ်ဒါပေမဲ့လို့သဘောလက္ခဏာကိုကြကြနနသိတာမဟုတ်တော့အပြည့်မမြင်တော့အကောင့်ထင်ပြီးတော့ဗောလီတာယာတတ်တဲ့အလေထားရှိပါတယ်ကဘာပေါ်ရှိများသောအပြည့်တတ်တော်တွေဟာအဲ့ဒီလိုဒုက္ခမျိုးကိုဒုက္ခလို့မမြင်ပါဘူးပြောင်းမြန်မြင်ပါလေချမ်းသာလို့မြင်ပါတယ်မြင်ရတာလေချမ်းသာကြားရနားရဆားရထီးရသိရတာလေအကုန်လုံးချမ်းသာချမ်းသာကြီးလို့ထင်နေပါတယ်အဲ့တော့ဒုက္ခကိုဒုက္ခမှမသိတာကတော့ရိုးရိုးအပတိပတိအဝိဇ္ဇာခေါ်ပါတယ်အဲ့ဒါကိုပြောင်းပြန်ထင်တာကတော့မိစ္ဆာပฏิပါတိအဝိဇ္ဇာခေါ်ပါတယ်။အဲ့ဒီမတိမှုတိမောင်းဝိဇ္ဇာကပုံပြနေတော့တကယ်ဆင်းရဲကိုချမ်းသာလို့ထင်မှတ်ပြီးတော့အဲ့ဒီဆင်းရဲကမလွတ်နိုင်ပဲဖြစ်နေတာဟာတတ္တဝါများရဲ့အဲဘာကွာခေါ်မလဲမိုက်မဲမှုလို့ဆိုရမှာပါပဲ။ရှိဖြစ်ခြင်းအကြောင်းသူရတိစာကိုပေရမယ်တရားမှမသိတာရိုးရိုးမသိတာပါပေရမယ်တရားဆိုရင်ဒါမကောင်းတဲ့ဟာပဲဆိုတာနားလည်ရမှာပေါ့အစီအစီအကြောင်းပဲဆိုတာအဲပေတတ်တဲ့တရားမှမသိတာပေါ့မသိအောင်နေမဟုတ်ဘူးကိုကချမ်းသာကျင်တော့ချမ်းသာခြင်းနဲ့ဒီသမုဒ္ဒရာသစ္စာကြောင့်ကြိုးစားရင်ကြိုးစားလိုက်ဖြစ်ထွန်းလာတာလေးတွေတွေ့တော့ချမ်းသာခြင်းအကြောင်းပဲလို့ဒီလိုပြောပြန်ထင်လိုက်တာပါလေ။ဆင်းရဲခြင်းအကြောင်းကိုပဲချမ်းသာခြင်းအကြောင်းလို့ပြောပြန်ထင်လိုက်တာ။အဲ့ဒါလည်းပဲအပတိပတိအဝိဇ္ဇာနဲ့မိစ္ဆာပတိပတိအဝိဇ္ဇာပါလေ။တကယ်ဆင်းရဲကိုဆင်းရဲမှမသိတဲ့ပြင်ပြောပြန်ယူဆလိုက်တာပါလေ။ဒုက္ခဖြစ်ခြင်းအကြောင်းလည်းပဲအမှန်မသိအလွဲရည်သည့်ဒုက္ခကိုလည်းပဲဒုက္ခမှအမှန်မသိအလွဲရည်သည့်အဝိဇ္ဇာကဖုံးဖိပြီးတော့သူကထူထဲနေပြီဆိုလို့ရှိရင်ဆင်းရဲဖြစ်ခြင်းအကြောင်းကင်းပြီးတော့ပေါ့လေဆင်းရဲတွေမလာတော့ဘူးဆိုလို့ရှိရင်ဘဝတွေလည်းမရှိတော့ဘူးဘဝရင်မရှိတော့ဘူးဆိုလို့ရှိရင်ဘာကောင်းတယ်အတေကြီးတည်သွားတာပဲဆိုတော့ဗောလေအတေကြီးတည်သွားတဲ့လူကဘာကောင်းမလဲဆိုတာဗောလေအဲ့တော့အကြောင်းဆင်းရဲခြင်းအကြောင်းငြိမ့်လို့ဆင်းရဲတွေငြိမ့်သွားတဲ့ဂုံကိုဗောလေကောင်းတဲ့ဂုံကိုရိုးရိုးမတည်တဲ့အပြင်ဆင်းရဲခြင်းအကြောင်းသူရတိစာအကြောင်းချုပ်ငြိမ့်သွားတာနဲ့မိမိကထင်းနေတဲ့ဆင်းရဲကိုအကောင်းလို့ထင်မှတ်တဲ့ဟာလည်းပဲပြောက်ဆုံးသွားတော့အတည်ကြီးတည်သွားတာပဲဆိုတာပါလေတကယ်အကြောင်းကျိုးဆင်းရဲနဲ့ဆင်းရဲကြီးအကြောင်းကျိုးခြုံငင်းတဲ့နေပါကိုလည်းပဲကြောက်သွားကြတယ်ဒီရရရရောင်းအကျဉ်းကောင်းအကျဉ်းမဲ့တွေကိုလည်းပဲနောက်ဆုံးပဲအသေးကြီးတရားပြုလုပ်တဲ့အလုပ်ပဲလမ်းစဉ်ပဲဆိုတာပေါ့လေအဲ့ဒါလည်းပဲမကြိုက်ပဲလည်းဖြစ်သွားတာပါလေဒီတော့ ရှိပိုင်းကအမှားမမြင်အလွဲတွေမြင်ပြီဆိုလို့ရှိရင်တော့စိရရှိအကြောင်းနဲ့စိရရှိချုပ်ငင်းတဲ့အပေါ်မှာလည်းပဲမကြိုက်နိုင်တော့ဘူးအခုလိုစိရနဲ့စိရရှိအကြောင်းချုပ်ငင်းရစီရောက်ကြောင်းအကျင့်ကောင်းကိုလည်းပဲသူအထင်မကြီးနိုင်တော့ဘူးအသေးကြီးတယောက်လုံနေတာပဲဆိုတာပါအဲ့လိုဖြစ်သွားတတ်တယ်အဲ့ဒါကြီးကတော့အများစုမိုက်မဲမှုလို့ဆိုရမှာပါပဲဒီမှာဒီတော့ချုပ်ငင်းတဲ့စိချမ်းသာနဲ့ချုပ်ငင်းခြင်းအကြောင်းဟာကောင်းမြတ်တဲ့ဂုဏ်လေးပါဆိုတာပေါ့လေတကယ်လိုအပ်တဲ့အရာတွေပါဆိုတော့မြတ်စွာဘုရားကအကျိုးတွေပြပြီးတော့ဟောရပါတယ်စိရဲနဲ့စိရဲကြီးအကြောင်းတွေကတော့တကယ်မလိုအပ်တဲ့ဟာတွေပါဆိုတာပေါ့လေအပြစ်တွေပြပြီးတော့ဟောရပါတယ်အဲ့တော့ပြည့်ပြပြပြီးတော့ဟောတဲ့ရှေးပိုင်းဒုက္ခသစ္စာနဲ့သူရိယသစ္စာကတော့မြင်နိုင်ခဲ့လို့နဲ့နေတယ်ဆိုတော့သူကဖုံးပြထားတဲ့အရာတွေကိုဖယ်ရှားလိုက်လို့ရှိရင်မြင်နိုင်ခဲ့လို့နဲ့နေပြီမယ်လို့အလွန်ကြီးပေါ်လွင်ထင်ရှားတတ်ပါတယ်အဲ့ဒါကတော့အလုတ်ထရတော့မှာပါအခုသတိပ္ပံဘာဝနာလုပ်ထရတော့မှာပါပဲ။ကောင်းတဲ့အနေနဲ့အမဂန်ရံဖြည့်တဲ့အရာဝတ္ထုတွေမှာအပြစ်မမြင်လို့ရှိရင်တော့အကောင်းလို့ထင်မှတ်ပြီးတော့တာယာတတ်မြင်မြဲပါပဲ။ဒါကတော့သူတဘဝထုံးစံဒီလိုရှိပါတယ်။ဒီတော့အပြစ်ကိုမြောက်ကြည့်လို့အပြစ်မြင်ပြီဆိုလို့ရှိရင်တာယာတတ်မှုကမရှိတော့ပါဘူး။အဲ့ဒါလိုသုံးသပ်ချက်အရာမြတ်စွာဘုရားကကိုယ်တည်းကဒုက္ခသစ္စာကြီးဖြစ်ဆဲပေါ်လေ။လိုက်လိုက်ပြီးတော့ကြည့်ဖို့မြောင်ကြည့်ဖို့ပေါ်လေညွှန်ကြားထားပါတယ်။ဒွိုင်းချောက်ကဖြစ်သည်မြဒုက္ခိုက်တတ်တဲ့သူဖြစ်သည်မြဒုက္ခသစ္စာထိုက်တဲ့တရားကြီးသူတို့ဖြစ်ဆဲလိုက်ပြီးတော့ကြည့်ပါတဲ့သုံးသပ်ပါတယ်။သို့သောစဉ်းစားကြည့်ရမှာတော့မဟုတ်ပါဘူး။အခုလိုတိပ္ပာနီးနဲ့ကြည့်ရမှာပါအဲတော့အထုဇပုဂ္ဂိုလ်တွေကတော့အကုန်လုံးမြာကြားတွေရှောက်ပြီးတော့ကြည့်နေတော့နည်းနည်းအခက်ခဲနဲ့ကျွမ်းတာပါတယ်လွယ်လွယ်ကစပြီးတော့ကြည့်ဖို့ရပါဘို့ဒီဘုန်းကြီးတို့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးကထိုင်နေတဲ့အခါမှာဝမ်းဘက်ကိုစိုက်ပြီးတော့အဲ့ပုံမှန်ရှူစိုက်တဲ့အခါဝါမေကဖောင်းလိုက်ပိန်လိုက်နဲ့တောင်တင်းလှုပ်ရှားတဲ့ဝါရတ္တတီဖြစ်နေပါတော့လေတွေပေါ့ဒီတောင်တင်းလှုပ်ရှားတာရုပ်တုကသစ္စာထိုက်တဲ့တရားတွေပေါ့လေရိုးရိုးတောင်တင်းလှုပ်ရှားမှတည်တဲ့နတုကသစ္စာထိုက်တဲ့တရားတွေလည်းပဲတွဲပဲပါနေပါတယ်လွယ်လွယ်ကစပြီးတော့မြတ်စွာဘုရားကညွှန်ကြားထားပါတယ်ဒီမှာဟိုဝမ်းပိုက်ဆိုင်ပြီးတော့ဖောင်းတဲ့ခိုက်တာမှာအစကအဆုံးအထိအဲ့ဒီစီရောက်သွားအောင်အပူတွေပြင်းအားဆိုင်တဲ့သဘောလေးပေါ့လေဒါလေးထုတ်ရပါတယ်တဲ့အောင်လို့ရွယ်စုလက်ထားပါတယ်အဲ့ဒါလေးကိုဖောင်းတိုင်းဖောင်းတိုင်းပေါ့အဲ့ဒါလေးတဲ့တဲ့ရောက်သွားအောင်ပေါ့လေစိတ်ကြည်ခုလိုပါတယ်ပိန်နေခိုက်ကြမှာလဲထုံနေလောက်အောင်ပဲပိန်စားကပိန်စုံအထိပေါ့လေအဲ့ဒီစီတဲ့တဲ့ရောက်သွားအောင်အားဆက်ရမယ်ချိန်ရမယ်ပေါ့လေဒီမှာအဲ့ဒါလေးကပထမဆုံးစပြီးတော့လုံးလုံးအောင်မှာပါအခုယောဂီဒီအဲ့ဒီတိုင်းပဲလုပ်နေတာပါပဲဒီမှာဖောင်းခိုက်ပိန်ခိုက်မှာပေါ့လေအဲ့ဒီစီရောက်သွားအောင်လို့ရှုခွက်စီရောက်သွားအောင်လို့အားဆက်ပြီးရွယ်လဲရွယ်စုပြီးတယ်အဲ့ဒီနှစ်ခုညီမြနေလို့ရှိရင်ကိုယ်မှန်းနဲ့ရှုွက်မှာတတိလေးရကတ်သွားတယ်တတိလေးကတ်သွားပြီဆိုလို့ရှိရင်အဲ့ဒီစိတ်ဟာဘယ်မှမပြေတော့ဘူးအဲ့ဒီပုံမှာပဲစိုက်ကြနေတာပဲအဲ့ဒါလေးတွေနောက်ပိုင်းအဖြစ်လာတော့တယ်တတိနဲ့တပါတိတော်တော်အာထုခါစားမှာတော့ချက်ချင်းဒုက္ခသစ္စာတော့မတည်သေးပါဘူးဝါပဲဆက်ပြီးတော့ဖုံးပေးမှတ်တဲ့အခါမှာ တခါတခါမှာဝိုင်းပိုက်ပုံသာကြီးကြီးမှာစိတ်ကရောက်သွားတတ်တယ်တခါတခါမှာလည်းဖောင်းတဲ့ပိန်နဲ့အချင်းရာအာကာရပုံမှာလည်းပဲတင်းနေတတ်ပါတယ်တခါတခါခဏိကသမารိအပြည့်သွားပြီဆိုလို့ရှိရင်အကျန်းစားဖောင်းပိန်မှုခေါ်တဲ့တောက်တင်းလှုပ်ရှားတဲ့သဘောတစ်ခုမှကြာသွားမှာပါပဲဘယ်လိုပဲဖြစ်စေဘောလီအထုဆာမှာတော့ဒီလိုကြီးဖြစ်မှာပါပဲအနည်းဆုံးပုံသဏ္ဍာန်နဲ့အာဃာရဘောရောက်နေရင်ပဲအဲ့ဒီခိုက်တာအကျိုးတွက်ပြတွက်လိုက်လို့ရှိရင်ရှိပါတယ်မြေရန်အားစိတ်ပေးနေတော့ဒီပြီးမှုကအစဘောလီကိလေသာစိတ်အစဉ်ဝင်ဝင်မရဘူးဒီဝိရိယတားထားတာဒီကျိုးလေးတွေချက်ချင်းရနေတာပဲဖုန်းနဲ့ပိန်တိုင်းနဲ့အာယုနဲ့တက်အောင်ဆိုတော့ရွယ်စုပေးနေတော့အဲ့ဒီခိုက်တံလေးမှကာမဂုဏ်အာယုနဲ့ကြံစည်နေတဲ့ကာမဝုဒ္ဓမရှိဘူးသူများဖြည့်စီလို့လည်းပြဘာရဝုဒ္ဓလည်းကင်းနေတယ်မနလုံးဝတို့မှုတွေများပြီးတော့သူတစ်ပါးကိုနှိမ့်ဆက်လို့တဲ့ဝိညာဉ်တဝုဒ္ဓတိလည်းကင်းနေတယ်လွဲချော်တဲ့ရွယ်ချက်တွေကင်းနေတော့ဖြုတ်မှန်တဲ့ရွယ်ချက်ကလေးတွေဖြစ်နေတာဘယ်လိုကောင်းသလဲလားတတိယကလေးကတ်သွားတဲ့ခါကျတော့စိတ်အစဉ်ညဉ့်ညောင်းမဝရအောင်ကာကွယ်ထားလိုက်တယ်ပိတ်ဆို့ထားလိုက်တယ်လုံးလုံးချုံချုံပြည့်နေတာပဲတတိကတ်သွားပြီဆိုလို့ရှိရင်အဲ့ဒီဘုံမှာစိတ်ကလေးအခိုက်အတန့်စိုက်ကြသွားတယ်အဲ့ဒီစိုက်ကြတဲ့အခိုက်အတန့်မှာစိတ်ဟာပြန့်လွင့်တာလည်းမရှိဘူးပူပန်တာလည်းမရှိဘူးအဲ့ဒါလေးတွေကင်းနေတာပဲဒါအငြင်းကြီးတွေကင်းနေတယ်ခေါ်တယ်အဲ့ဒီအငြင်းကြီးတွေကင်းအောင်လုပ်ပါများလို့စိတ်ကလေးစင်ကြယ်သွားပြီဆိုလို့ရှိရင်ခန္ဓာမြင်နိုင်ခဲလို့နဲ့နဲတဲ့ဒုက္ခသစ္စာတရားအလိုလိုပဲပေါ်လွင်တတ်ပါတယ်ပေါ်လွင်လာတတ်ပါတယ်အဲ့ဒါကိုတော့နောက်နေ့ကြမှာပဲစာဓုတဲ့နဲ့တွေ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြပါမယ်ဒီနေ့တနင်္လာနေ့နေ့လေးကြော်တော့တာဖြစ်တော့ဒါနဲ့ပဲရကြဥစုဒါလေးတော့လည်းတွေ့ကြည့်ပေါ့လည်းငင်းအကျိုးရှိသွားတာလေးတွေဘလို့ဖို့တန်တယ်အဲ့ဒါအမြဲတစေချိန်ပြီးတော့အားစိတ်ပေးနေလို့ရှိရင်အဲ့ဒီတန်ရှင်းတဲ့အကျိုးလေးတွေအမြတ်ကလေးတွေထွက်နေတာပဲပို့ဆဆလုပ်လို့ရှိရင်အဲ့ဒါကိုလိုက်ပြီးတော့မမှီဘူးဆိုလို့ရှိရင်သုံးဖို့ရှားရှားအမှုရာတွေကိုလည်းဖြစ်တိုင်းလိုက်ပြီးတော့မမှတ်ဘူးဆိုလို့ရှိရင်အဲ့ဒီတန်ရှင်းတဲ့စိတ်ကလေးတွေဆုံးရှုံးသွားတော့တာပါပဲအဲ့တော့ဒီမှာနေတဲ့အခိုက်အတန့်မှာတော့စိတ်ကံနေမလားတတိမဲ့လို့တန်ရှင်းတဲ့စိတ်ကလေးတွေဆုံးရှုံးမဖြစ်စေဘဲနဲ့ပေါ့လေစက္ကန့်နဲ့စက္ကန့်တိုင်းပေါ့လေတန်ရှင်းတဲ့စိတ်ကလေးတွေအမြတ်ထွက်အောင်ကြိုးစားအားထုတ်ဖို့ရာအတွက်ပေါ့လေလေးလေးလေးနဲ့တိုက်တွန်းပါတယ
်သာဓုသာဓုသာဓု